လုံသမားအခွင့်အရေးတွေတောင်းဆိုရင်အမှုဖွင့်ခံထားရတဲ့အလုံသမားခေါင်းဆောင်တွေအတွက်အမှုပယ်ဖျက်ပေးဖို့နဲ့အစိုးရပြဋ္ဌာန်းထားတဲ့တနည်းလုံအားကအပြည့်အဝမရတာကြောင့်အလုံသမားအခွင့်အရေးတွေရဖို့ဧရာဝတီတိုင်းပသိမ်ဆက်မှုဇုံက၁၀ယုံ၇ယုံနဲ့ကံကြီးတောင်မြို့နယ်တွေက၁၀ယုံ၁ယုံအားလုံးပေါင်း၁၀ယုံ၈ယုံကအလုံသမား၈၀၀၀ကျော်ဟာဧရာဝတီတိုင်းပသိမ်မြို့မှာစက်တင်ဘာ၈ရက်နေ့ကဆန္ဒဖော်ထုတ်ခဲ့ပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ရှင်။
မြန်မာအလုံသမားဝန်ကြီးဌာနကသတ်မှတ်ပေးထားတဲ့တနစ်လုံအားကကျပ်ငွေ4800သာမကအချိန်ပိုကြေးတွေမရရှိတာတွေအပါအဝင်အလုံသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေအတွက်အလုံသမား9000ကျော်ဟာပသိမ်မြို့မှာဆန္ဒပြခဲ့ကြောင်းဦးဆောင်သူတဦးဖြစ်တဲ့အလုံသမားရေးတက်ကြွလှုပ်ရှားသူမခခကပြောပြပါတယ်
။အဓိကအချက်တရားတော့မှဟိုလက်ကလာစာပေါ့နော်။အနည်းဆုံးလက်ကလာစာအစိုးရက4800သတ်မှတ်ထားနေတယ်ပြထားလိုက်ပြီမယ်4800မရတဲ့အခါရရှိတယ်ဒီဒီကြေးတွေမရတာရှိရယ်ဒါတော့ဆက်ရုံထဲမှာဆဲဆိုပြီးတော့မှခိုင်းစီရဲ့အစားရရှိရယ်ခွင့်ရနေလေးကြေးတွေမရတာရှိရယ်နောက်ပြီးအလက်ခံနာမှုဆိုင်ရာသဘောတူစာချုပ်တွေလည်းအမှတ်ကြံချက်တွေလည်းမပေးထားဘူးမြန်မာနိုင်ငံမှာရှိတဲ့လက်ကမှဥပဒေချိပောက်ထားတာရှင်ဟုတ်ကဲ့ဆက်ရုံထဲမှာထိုးပေါက်နေတာရှင်ဟုတ
်လူသမားခွင့်ရေးတွေကိုတောင်းဆိုဆန္ဒပြမှုတွေမှာဥဆောင်သူတွေကိုလည်းအမှုဖွင့်ထားတဲ့အတွက်အမှုကိုပယ်ဖျက်ပေးဖို့အတွက်တောင်းဆိုထားတယ်လို့လည်းဆိုပါတယ်
အဲ့ဒီအလုပ်မှာကတော့ခဏရောင်းနေအားပြုခုနေတဲ့စကားကိုအမိတ်ခွင့်လိုက်တယ်ရေရေရေမူဦးလေးကြောင့်ကြောင့်ပြီးတော့ပါမယ်လို့စစ်စစ်ဆုံးပါနဲ့အဲ့ဒီအမိတ်ခွင့်လိုက်တဲ့အပေါ်မှာပြည့်ပြည့်ပြီးဟောခံတယ်ဟုတ်ကဲ့ချစ်ပါဆန္ဒတို့ကို
စက်ရုံရှိရုံပေါင်းပြီးဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ
်အားလုံးကတော့မဟုတ်ပါဘူးဟိုအခြေစိတ်ကြီးတွေပေါ့နော်အခြေစိတ်ကြီးတွေဖြစ်တယ်အာရှိရုံဆိုတဲ့ဟာကကံကြီးတော်မြို့နယ်ဒီအဝေးတိုင်းမှာကံကြီးတော်မြို့နယ်မှာရှိရယ်ကြာမယ်ပေါ့နော်အဲ့ဒီဟာစက်ရုံဆိုင်ရုံတည်းရောမှာကိုပင်စမှုဆောင်အောင်ဆက်နေရောဆိုတော့ရှေ့ရုံရှင်ဖြစ်ဖြစ်ပါလေ။စားပြတဲ့အရေးတော့ကတော့အလုံးပေါင်း9000ကျော်တယ်မှာ
မြန်မာနိုင်ငံမှာအလုံသမားတွေရဲ့တနေ့လုံအားကဟာနေပါလွန်းနေပြီးအိနီနာချင်းထိုင်းနိုင်ငံတက်ဆိုင်ရင်3ဆလောက်กว่าနေတာကြောင့်အလုံသမားတွေအနေနဲ့မကြာခဏဆိုသလိုဆန္ဒပြတောင်းဆိုမှုတွေလုပ်ခဲ့ပါတယ်။အခုဆိုရင်နိုင်ငံတော်အစိုးရကပြဋ္ဌာန်းထားတဲ့အခြေခံလုံအားလစာဖြစ်တဲ့တနေ့အနည်းဆုံးလုံအားက4800ကိုတောင်မရတဲ့အတွက်စေယုံနေကဆန္ဒပြမှုတွေဇက်တိုက်ဖြစ်ပွားနေပါတယ်ရှင်
။မအေးမှသတင်းပေးပို့ထားတာပါ။